င်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်စက်တင်ဘာလ21ရက်ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းအစီအစဉ်မှုဖြည့်တောင်းရင်တင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့တန်ဇန်နီးယားမှာခီးတဲ့ရင်ဂရုသင်္ဘောတိမ်မမှုကြောင့်တည်ဆုံးသူတရားချွတ်ထွက်မနေရှိတဲ့အကြောင်းအစိုးရဝင်သတင်းတွေကဖော်ပြပါရယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးရိုးတပ်ဖြတ်မှုဖြစ်သတ်မှတ်ဖို့ကနေဒါလွှတ်တော်ကဆုံးဖြတ်လိုက်ပါရယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေသူကြီးညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရဖို့ရှိတာကတော့ဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမရယုံပြောခွင့်ရဦးစော်ထေးကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့အစည်းအဝေးခန်းစာနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုခဲ့ပါတယ်
။ဒီစင်္ကြန်လာကိုကျွန်တော်တို့အဲဒီလေးလာကြည့်တဲ့အခါမှာတစ်ဖက်သက်ဟိုရေးထားတဲ့အစည်းအဝေးခန်းစာဖြစ်တယ်။နောက်တစ်ခုကဒီလိုမျိုးအစည်းအဝေးခန်းစာသူ့အစည်းအဝေးခန်းစာကြောင့်ကျွန်တော်ရခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့လူမှုသားသာတာဖြစ်မှုပေါ့နော်အတိုင်းဝန်းနေအား
လုံးရင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူ KIO ဌာနချုပ်လိုင်ဇာမှာတိုင်းသားလက်နက်ကိုင်အဖွဲ့၅ဘွဲကခေါင်းဆောင်တွေတွေ့ဆုံပြီးလက်ရှိငြိမ်းချမ်းလုပ်ငန်းစဉ်ဆောင်ရွက်မှုအခြေအနေကိုအမြင်ချင်းဖလှယ်ခဲ့ကြတဲ့အကြောင်းမြန်မာကျောင်းဝင်တံပိုးစတိုက်ကြဆင်းနေပြီးမြန်မာဆိုးရဘက်ကတော့ကျောင်းဝင်တံပိုးကြဆင်းမှုကိုဟန့်ကြားနိုင်အောင်အဓိကလိုအပ်တဲ့ငွေကြေးစီးဆင်းမှုတွေကိုစီးဆင်းနေတဲ့အကြောင်းစတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပါအခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
တန်ဇန်နီးယားနိုင်ငံကဗစ်တိုးရီးယားရေကမ်းမှာမနေ့ကခီးတဲ့ရင်ဂရုသင်္ဘောတိမ်မမှုကြောင့်တည်ဆုံးသူတရားချော်ထက်မနေရှိတဲ့အကြောင်းနိုင်ငံမယ်ရေဒီယိုကဒီနေ့ပဲပြောဆိုလိုက်ပါတယ်။အသက်မသေးကျန်နေနိုင်သေးတဲ့သူတွေနဲ့တည်ဆုံးသူကိုရှာဖွေခဲ့စေအစီအစဉ်တွေကိုတော့ဒီနေ့မနေ့ပိုင်းမှာပဲပြန်လည်စတင်ခဲ့တာပါ။လူပေါင်း38ယောက်ကိုကယ်ဆယ်နိုင်ခဲ့ပြီးဒီထဲမှာတချို့ကတော့အခြေအနေဆိုးတယ်လို့လည်းဒေသခံအာဏာပိုင်တူဖြစ်တဲ့ကော်မရှင်နာမင်းကြီးဂျွန်မွန်ကယ်လာကပြောဆိုခဲ့ပါတယ်။ဒါမှလည်းဂရုသင်္ဘောမှာလိုက်ပါသွားသူရေတွင်းနဲ့ပတ်သက်လို့တော့ပြောဆိုမသွားပါဘူး။တန်ဇန်နီးယားနိုင်ငံကရေချောင်းသွားလာရင်မှအသုံးပြုနေရတဲ့ဂရုသင်္ဘောတွေပေါ်မှာတော့ခီးတဲ့ရာနဲ့ချီတင်ဆောင်လေးရှိတဲ့ကြပါတယ်။ဒေသခံသတင်းမီဒီယာတွေကတော့တိမ်မောက်သွားခဲ့တဲ့ MV နာရာရာဂရုသင်္ဘောမှာခီးတဲ့200လောက်လိုက်ပါသွားပုံရတဲ့အကြောင်းဖော်ပြနေပါတယ်။1996ခုနှစ်တုန်းကဗစ်တိုးရီးယားရေကန်မှာပဲ MV ပကူပါဂရုသင်္ဘောတိမ်မောက်ခဲ့ရမှာလူပေါင်း894ဦးသေဆုံးခဲ့ဘူးကြောင့်လဲတန်ဇန်နီးယားဆွေးနွေးကတည်ယဝင်မှတ်တမ်းတင်ထားတာပါ2011ခုနှစ်မှာတော့ကလည်းတန်ဇန်နီးယားနိုင်ငံဇန်စီဘာကျွန်းစုကမ်းလွန်ဒေသမှာ MV Spice Islander 1တင်မောနင်းမြော်ရွာမှာလည်းလူနေရာတည်ဆုံကြောင်းတည်ယဝင်တည်ပြုခဲ့ပြီးတထောင်ကျော်ပျော်ဆုံးကြောင်းလဲသတင်းတွေဖော်ပြကြပါတယ
်။တရုတ်နိုင်ငံကသူ့ရဲ့စစ်ဘက် agency တစ်ခုအပေါ်အမေရိကန်ပြည်ထောင်စုကချမှတ်လိုက်တဲ့တက္ကသိုလ်အရေးယူမှုကိုရုတ်သိမ်းပေးမလား။ဒါမှမဟုတ်ဖြစ်လာမဲ့အကျိုးဆက်ကိုရင်ဆိုင်မလားဆိုပြီးအမေရိကန်ကိုတောင်းဆိုလိုက်ပါတယ်။အဲ့ဒီလိုအရေးယူတံခတ်ထားတဲ့အပေါ်တရုတ်နိုင်ငံကတရုတ်ဝင်ကန့်ကွက်လိုက်ကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂန်ရှောင်းကသတင်းထောက်တွေကိုဒီကနေ့မှပဲပြောဆိုလိုက်တာပါ။အမေရိကန်ရဲ့လောက်ရက်ကနိုင်ငံတကာဆက်ဆံရေးအခြေခံစီမံစည်းကမ်းတွေကိုချိုးဖောက်လိုက်တာဖြစ်ပြီးနိုင်ငံရဲ့ဆက်ဆံရေးကိုရောနှစ်ဖက်စစ်တပ်တွေရဲ့ဆက်ဆံရေးကိုပါစူးစိုးဝါပျက်စီးစေတယ်လို့ကိန်းကပြောပါတယ်။ရုရှားနိုင်ငံခြားရေးဒုဝန်ကြီးဆာဂေးရက်ခော့ဖ်ကလည်းအမေရိကန်ဟာမီးနဲ့ကစားနေတယ်လို့ဒီကနေ့မှပဲသတိပေးလိုက်ပါတယ်။ဒီလိုတန်တရားလည်နေတဲ့ဖြစ်ရတွေအဆုံးသတ်သွားအောင်အမေရိကန်နိုင်ငံကပိတ်ဆို့တန်းခတ်မှုတွေချမှတ်နေကြတဲ့သူတွေအနေနဲ့ရုရှားရဲ့တမိုင်းကြောင်းကိုအနည်းဆုံးအပေါ်ယံလောက်တော့လေ့လာထားတယ်လို့လည်းရက်ခော့ဖ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုကရုရှားနိုင်ငံအပေါ်ချမှတ်ထားတဲ့တန်းခတ်ပိတ်ဆို့မှုကိုချိုးဖောက်ပြီးရုရှားစီကလက်နက်ဝယ်ယူခဲ့တဲ့အတွက်ဆိုပြီးတရုတ်စစ်ဘက် agency တခုကိုအမေရိကန်ကကြရပရင်းနေမှာအရေးယူတန်းခတ်လိုက်တာပါတရုတ်နိုင်ငံရဲ့ကာကွယ်ရေးနည်းပညာတွေကိုကြီးကြပ်နေတဲ့တရုတ်စစ်ဘက် agency တခုကရုရှားရဲ့အတိတ်ကလက်နက်တင်ပို့ရောင်းချတဲ့ Russo Bruno Export Company နဲ့အယောင်းဝယ်လုပ်ခဲ့တဲ့အတွက်အမေရိကန်ကချက်ချင်းအရေးယူတာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ
်အင်တာနက်ကနေပေါက်ထွင်းတိုက်ခိုက်မှုတွေဆက်သွယ်ရေးကွန်ရက်တွေကိုထိုးဖောက်မှုတွေနဲ့တခြား online တိုက်ခိုက်မှုကျူးလွန်သူတွေအနေနဲ့ထိုက်တဲ့နဲ့ပေးဆက်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်း Cyber Internet လုံခြုံရေးအတွက်ပြင်ဆင်နေတဲ့ American ပြည်အစုကတတိပေးလိုက်ပါတယ်ဒီပါနိုင်ငံတွေအကြမ်းဖက်ဝါဒီအုပ်စုတွေရာဇဝတ်ကိုင်းတွေရဲ့အွန်လိုင်းချင်းချောက်မှုတွေကြီးထွားလာနေတာကိုအပြင်းထန်တုံ့ပြန်သွားမဲ့အမျိုးသားစိုက်ဘာလုံခြုံရေးမဟာဗျူဟာကိုတော့သမ္မတဒေါ်နယ်ထရန့်မနေ့ကပဲလက်မှတ်ရေးထိုးလိုက်တာပါစိုက်ဘာချင်းချောက်မှုအန္တရာယ်ကနေအမေရိကန်ပြည်သူတွေကိုအကာအကွယ်ပေးဖို့တက်နေသမျှအစိုးရကကြိုးပမ်းသွားမှာဖြစ်ကြောင်းသမ္မတကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တယ်လို့မဟာဗျူဟာတဲ့ဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်တခြားဆိုကထိတ်တန့်ရရှိကလည်းမဟာဗျူဟာတဲ့ဟာအရေးကြီးလိုအပ်နေတဲ့အစီအစဉ်ဖြစ်ကြောင်းပြောဆိုခဲ့ကြတာပါ အမေရိကန်ပြည်သူအနေနဲ့ကာဝေးအတွက်သမကချီးမွမ်းရေးစီစဉ်တယ်လဲဆောင်ရွက်သွားမယ်ဆိုတာကိုတက်ခတ်သူတွေသဘောပေါက်ဖို့လိုအပ်ကြောင်းလဲအမျိုးသားလူညွန့်ချမ်းမေးပုဂ္ဂိုလ်ဂျွန်ပေါ်တန်ကသတင်းတော်တွေကိုပြောဆိုသွားပါတယ်သမနာဘရက်ကိုဘာမှအစိုးရလက်ထက်မှာတော့ကလို့ကတ်သက်ချုပ်ကိုင်မှုတွေရှိမှာမဟုတ်ကြောင်းလဲပြောဆိုသွားခဲ့တာပါအစိုးရဌာနတွေအေဂျင်စီတွေနဲ့အမေရိကန်နိုင်ငံသားတန်ပေါင်းများစွာရဲ့သတင်းချက်လက်တွေလူညွန့်ရေးဆောင်ရွက်ရမယ်ညွှန်ကြားချက်တွေပါဝင်ပြီးချက်ချင်းစတင်အသက်ဝင်ပြီးဖြစ်တဲ့မဟာဗျူဟာအသက်ဟာလွန်ခဲ့တဲ့15နှစ်အတွင်းပြည့်စုံမှုအရှိဆုံးစိုက်ဘာလုံခြုံရေးအစီအစဉ်တည်းဖြစ်တဲ့အကြောင်းလဲအစိုးရကပြောဆိုထားပါတယ်။လာမယ့်နိုဝင်ဘာ6ရက်နေ့မှာအမေရိကန်လွှတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေခြင်းရုရှားအပြင်တရုတ်၊အီရန်၊မြောက်ကိုရီးယားတို့လိုနိုင်ငံတွေရဲ့စိုက်ဘာတိုက်ခိုက်မှုအန္တရာယ်နဲ့ပတ်သက်လို့အမေရိကန်လုံခြုံရေးထိပ်တန်းအရာရှိတွေသတင်းပေးနေတဲ့အချိန်မှာပဲမဟာဗျူဟာသစ်ဖတ်ပေါ်လာတာလည်းဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရားရုံးချုပ်တရားသူကြီးဖြစ်သူနာမည်စင်းတင်သွင်းထားတဲ့ Brett Kavanaugh ဟာ6ပြစ်ကင်းတဲ့ဂုံတရင်ကြီးသူလူကြီးလူကောင်းတယောက်ဖြစ်တဲ့ဆိုပြီး Las Vegas မြို့မှာမနေ့ကျတာပရင်းနေ့ညကကျင်းပတဲ့လူလူတွေ့ဆုံပွဲမှာထောက်ခံပြောဆိုသွားပါတယ် Brett Kavanaugh ဟာလွန်ခဲ့တဲ့36နှစ်ကအမျိုးသမီးတယောက်ကိုလိမ့်မိုင်းဆိုင်ရာအနိုင်ကျင့်တဲ့ဆိုပြီးဆွဆွဲခံထားရတာပါအဲ့ဒီလိုဆွဆွဲထားတဲ့ Miss Christine Bessley Ford ကသူ့ရဲ့လုံခြုံရေးကိုအာမခံမယ်ဆိုရင်တော့လာမယ့်သတင်းမှတ်အတွင်းအထက်လွှတ်တော်တရားရေးကော်မတီရှင်းမောက်လာရောက်ထွက်ဆိုဖို့ဆန္ဒရှိပါတယ်လို့သူ့ရဲ့ရှင်းတွေကပြောပါတယ်မစ်ဖို့နဲ့မိသားစုဟာလောလောဆယ်အသက်အန္တရာယ်ချင်းချောက်ခံထားရတာကြောင့်ကယ်လီဖိုးနီးယားပြည်နယ်ကသူ့နေအိမ်ကနေပြောင်းသွားရတယ်လို့လည်းသူရှင်းနေဒီဘရာကတ်စ်ကပြောပါတယ်အမေရိကန်သတင်းဌာနရဲ့အဆိုအရမစ်ဖို့အနေနဲ့သူ့ရဲ့လုံခြုံရေးကိုအာမခံပေးမဲ့မျှတမှုရှိတဲ့သဘောတူညီမှုတွေနဲ့လာရောက်စည်းစိမ်ခံမှုဆန္ဒရှိနေသေးတယ်ဆိုပြီးသူ့ရဲ့ရှင်းနေကတရားရေးကော်မတီကိုအီးမေးလ်ရေးသားပေးပို့ခဲ့တယ်လို့ဆိုပါတယ်လာမယ့်သတင်းလာနေ့မှာမစ္စတာကေဗနော့စ်နဲ့မစ်ဖို့တို့အုပ်စုလုံးကိုတရားရေးကော်မတီကကြားနာစစ်ဆေးဖို့ကော်မတီဥက္ကဋ္ဌရီပပ်ဘလစ်ကန်ချက်ဂရစ်လီကစီစဉ်ထားတာပါဒါပေမဲ့လည်းတနင်္လာနေ့မှာစစ်ဆေးကြနာဖို့ဆိုတာမဖြစ်နိုင်သလိုကော်မတီကအဲ့ဒီလိုဖိပြောနေတာဟာတစ်ဖက်သက်လုပ်နေတဲ့အပြုအမူဖြစ်တယ်လို့လည်းရှေ့နေကတ်စ်ကရေးသားခဲ့တာပါကြနာပွဲမတိုင်ခင်အဲ့ဒီဆွဆွဲချက်တွေကိုအမေရိကန်စုံစမ်းစစ်ဆေးရေးဘူရို FBI ကစုံစမ်းပေးဖို့မစ်ဖို့ဖက်ကသိကိုလိုလားနေတယ်လို့လည်းသူရဲ့ရှေ့နေကပြောပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068မြောက်လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့ထဲဖြစ်ပွားခဲ့တဲ့ပြည်ပကတ်တွေအတွင်းရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူမျိုးလုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ဖို့ကနေဒါလွှတ်တော်ကတခဲနဲ့ဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးဖွဲ့ရဲ့တွေ့ရှိချက်တွေကိုထောက်ခံကြောင်းနဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့လူရက်တွေအတွက်မြန်မာစစ်တပ်ရဲ့အမြင့်ဆုံးအဆင့်ကပုံကူတွေမှာတာဝန်ရှိနေပြီးလူမျိုးလုံးတပ်ဖြတ်မှုအဖြစ်သတ်မှတ်နိုင်ကြောင်းလည်းပြောဆိုခဲ့တာပါ
Call for senior officials in the Myanmar military chain of command to be investigated and prosecuted for the crime of genocide. Thank you very much, Mr. Speaker.
ဒီမှာစစ်တဲ့ဥချုပ်ရေးအစင်းစင်ကတာဝန်ရှိတဲ့အစင်းမြင့်အရာရှိတွေပေါ်လူမျိုးလုံးတပ်ဖြတ်မှုနဲ့စုံစမ်းစစ်ဆေးအရေးယူဖို့တိုက်တွန်းကြောင်းမနေ့ကဆုံးဖြတ်ချက်ကိုလွှတ်တော်မှာကြေညာရမှာကနေဒါလွှတ်တော်မှအန်ဒရူးလက်စလီကပြောဆိုသွားတာပါ American ပြည်အောင်စုဝါရှင်တန်မြို့တော်မှာရောက်နေတဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်ရှာဖရီလန်ကလည်းလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းပြောဆိုခဲ့ပါတယ်ကုလသမဂ္ဂအချက်အလက်ရှာဖွေရေးဖွဲ့ကဒီသတင်းပတ်အစောပိုင်းလူခွင့်ရေးကောင်စီမှတင်သွင်းခဲ့တဲ့အစီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးလုံးတပ်ဖြတ်မှုအသွင်ဆောင်တဲ့လက္ခဏာတွေတွေ့ရှိရကြောင်းနဲ့မြန်မာစစ်တပ်ကတာဝန်ရှိသူအစ်မြင့်အရာရှိတွေကိုစုံစမ်းစစ်ဆေးရေးယူဖို့လည်းတိုက်တွန်းထားတာပါအခါပြင်းနဲ့မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲလူညိုရေးကင်းစကန်တွေကိုစီးနင်းတက်ခဲ့တဲ့ ARS စွန့်ရအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့ဝင်တွေလိုက်လံရှင်းလင်းရတာကရိုဟင်ဂျာတွေပေါ်ဆိုးရွားတဲ့လူခွင့်ချစ်ပေါမှုတွေကျွလွန်တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတန်ဝန်ကဆွဆွဲထားပါတယ်မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာတန်ဝန်ကဆွဆွဲနေသလောက်လူခွင့်ချစ်ပေါမှုတွေကျွလွန်နေတာမရှိကြောင်းနဲ့ကျွလွန်သူတချို့ကိုလည်းဖော်ထုတ်ရေးယူမှုတွေရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ
်နိုင်ငံတော်လျှော့ဝှက်ချက်အုပ်ရေချိုးဖောက်တဲ့ဆိုရဲဆွဆွဲချက်နဲ့ထောင်နာခွန်းနှစ်စီချမှတ်ခံထားတဲ့ Riders တရင်ထောင်နှစ်ယောက်ကိုပြန်လုပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ Riders တရင်ထောက်တွေအနေနဲ့တရင်သမားတွေအလုလုရင်း အပြစ်ပေးထောင်ဒဏ်အပြစ်ပေးခံရတာဟာလက်ခံနိုင်စရာမရှိတဲ့အတွက်အစိုးရအနေနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ပေးပြီးအမှန်ဆုံးပြန်လွတ်ပေးမယ်လို့မျှော်လင့်ကြောင်းအတွင်းရေးမှူးချုပ်ဂူဒရစ်ကပြောဆိုခဲ့တာပါ Reuters သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့အားရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုသတင်းဆောင်မရေးသားဖို့အတွက်အသေးစိတ်စုံစမ်းသတင်းလိုက်နေရင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလကအဖန်ခံရတာပါ September 3ရက်နေ့မှာတော့ British Colony ခေတ်ကတည်းကပြဋ္ဌာန်းထားတဲ့နိုင်ငံတော်လျှော့ဝှက်အုပ်တွေကိုချိုးပေါက်တယ်ဆိုပြီးထောင်နှံ9နှစ်စီချမှတ်ခံရတာပါဒီလိုပြစ်ဒဏ်ချမှတ်တဲ့ဗော်ကူလာသမဂ္ဂနဲ့ American အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ပြည်ရင်းပြည်ပကလူအခွင့်ရေးနဲ့သတင်းလွတ်လပ်ခွင့်အဖွဲ့အစည်းတွေကပြစ်တင်ဝေဖန်ခဲ့ကြပါတယ်။မနေ့တုန်းကပဲမြန်မာနိုင်ငံကို၂ရက်ကြာခီးစဉ်အဆုံးသတ်ခဲ့တဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီး Jeremy Hunt ကလည်းသတင်းထောက်တွေအပြစ်ပေးခံရတဲ့ကိစ္စနဲ့ပတ်သက်လို့အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာပြောဆိုခဲ့တာပါ။တရားစီရင်မှုဟာဖြုံဖြောင်မှမှဖြစ်ရလားဆိုတဲ့အပေါ်ဆိုရင်ကြောင့်ပြောဆိုခဲ့တယ်လို့လည်းမနေ့တုန်းကတွေ့ဆုံမှုအပြင်မှာပဲဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။
အိန္ဒိယနိုင်ငံမှာလိမ်မိုင်းဆိုင်ရာစော်ကားမှုကျူးလွန်မှုတွေကိုမှတ်ပုံတင်ဆင်သွင်းတဲ့အစီအစဉ်တစ်ခုကိုစတင်လိုက်ပါပြီ။လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားတဲ့ရာဇဝတ်မှုကိစ္စနေ့စဉ်နဲ့မျှပေါ်ပေါက်နေချိန်မှာပဲအိန္ဒိယနိုင်ငံကအမှုကျူးလွန်မှုတွေနောက်ကျောင်းရှိသူတွေကိုမှတ်တမ်းပြုစုမဲ့အစီအစဉ်စတင်လိုက်တာပါ။ဒါပေမဲ့လည်းမှတ်ပုံတင်ဆင်သွင်းခံရသူတွေရဲ့သတင်းအချက်အလက်တွေကိုတော့တရားဥပဒေစိုးမိုးရေးလုပ်ငန်းတွေမှာတာဝန်ရှိသူတွေသာကြည့်ရှုဝင်ရရှိကြမှာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုလိုတိုင်းပြည်မျိုးမှာတော့လိမ်မိုင်းဆိုင်ရာစော်ကားမှုကျူးလွန်မှုရဲ့မှတ်တမ်းရှိသူတွေရဲ့အချက်အလက်တွေကိုအများပြည်သူကိုလည်းကြည့်ရှုဝင်ပြုထားပါတယ်။အိန္ဒိယနိုင်ငံကမှတ်တမ်းမှာတော့အာဓမ္မပြုခြင်းမှုအောက်စုလိုက်စော်ကားမှုအရွယ်မရောက်သေးသူတွေနဲ့လိမ်ဆက်ဆံမှုလိမ်မိုင်းဆိုင်ရာနှောက်ယှက်မှုကျူးလွန်မှုတွေအပါအဝင်လူပေါင်း4,400ကိုစီးရင်ပြုစုထားတဲ့အကြောင်းလဲပြည်ထောင်စုဝန်ကြီးဌာနကပြောဆိုထားပါတယ်။စုဆောင်ပြုစုထားတဲ့အချက်အလက်တွေထဲမှာတော့လိမ်မိုင်းဆိုင်ရာစော်ကားမှုကျူးလွန်ခဲ့မှုတွေရဲ့ဓာတ်ပုံတွေလိပ်စာတွေနဲ့လက်ပုတွေလည်းပါဝင်ပါတယ်အိန္ဒိယနိုင်ငံရဲ့ရာဇဝတ်မှုမှတ်တမ်းဌာနရဲ့နောက်ဆုံးကိန်းဂဏန်းဖော်ပြချက်တွေအရလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေနဲ့ပတ်သက်တဲ့ရာဇဝတ်မှုတွေဟာ2015ခုနှစ်နဲ့2016ခုနှစ်ကြားစနစ်ရာခိုင်နှုန်းတိုးလာတာတွေ့ရှိရပါတယ်2016ခုနှစ်အတွက်မှတ်တမ်းတင်ထားတဲ့ကိန်းဂဏန်းတွေအရအိန္ဒိယနိုင်ငံမှာအာဓမ္မပြုခြင်းမှုတွေနဲ့တိုင်ခြားတဲ့အမှုပေါင်းဟာနေ့စဉ်100ကျော်ရှိတဲ့အကြောင်းလည်းဖော်ပြထားပါတယ်
ဗီယက်နမ်နိုင်ငံရဲ့သမ္မတထရမ်ဒီခွားကပြင်းပြင်းထန်ထန်နာမကျန်းဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့တောက်ကြနေမှာပဲကွယ်လွန်သွားတယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ကွယ်လွန်ချိန်မှာအသက်60နှစ်ရှိပါပြီ။ဗီယက်နမ်နိုင်ငံပိုင်သတင်းဌာနကဟနွိုင်းမြို့တော်ကစစ်ဘက်စီးအုံမှာသမ္မတကွမ်ကွယ်လွန်သွားကြောင်းကြေညာပေမဲ့အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူး။သမ္မတကွမ်ကိုပြေးခဲ့တဲ့ဗုဒ္ဓနေ့ကကွန်မြူနစ်ပါတီရဲ့ပေါ်လစ်ဘီရိုအစည်းအဝေးတစ်ခုနဲ့တရုတ်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့အတွက်ကျင်းပတဲ့အခမ်းအနားမှာနောက်ဆုံးတွေ့မြင်ခဲ့ရတာပါ။ပြေးခဲ့တဲ့နေ့ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ဗီယက်နမ်ကိုလာခဲ့တဲ့ရုံးကလည်းသမ္မတကွမ်ကလက်ခံကျေးဇူးခဲ့တာပါ။မစ္စတာကွမ်ဟာ2016ဧပြီလမှာသမ္မတအဖြစ်ရွေးချယ်မခံရခင်မှာပြည်သူ့လုံခြုံရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။
ဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုဟာအစိုးရနိုင်ငံရဲ့တမိုင်းမှာအဆိုးအဝါဆုံးလူ့ခွင့်ရေးချိုးဖောက်မှုတွေကျွလွန်နေတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးစောင့်ကြည့်ဖွဲ့ Amnesty International ကဆွဆွဲပြောဆိုလိုက်ပါတယ်။တောင်အမေရိကနိုင်ငံတစ်ခုဖြစ်တဲ့ဗင်နီဇွဲလာမှာတပ်ဖြတ်မှုတွေဖြစ်နေတာတခြားစစ်ဖြစ်နေတဲ့နိုင်ငံတွေထက်တောင်ပိုများနေတဲ့အကြောင်းမနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါ။စင်ရွန်နံပါတဲ့ဗင်နီဇွဲလာနိုင်ငံမှာရာဇဝတ်မှုတိုက်ဖြစ်ရေးဆောင်ရွက်ရင်းနဲ့လူ့ခွင့်ရေးပေါက်ပြတ်မှုတွေကျူးလွန်ခဲ့တာလို့လည်းစီရင်ခံစာကဖော်ပြထားပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းကျမတို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာဟာရခိုင်ပြည်နယ်အတွင်းလူ့အဖွဲ့အစည်းတွေကြားကွဲပြားချက်တွေပိုပြီးပေါ်ပေါက်စေသလိုမြန်မာနိုင်ငံပြိုကွဲရေးထိအားပေးရာရောက်တဲ့အကြောင်းသမရာယုံပြောရေးဆိုခွင့်ရှိသူဦးစောထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်။ဒီစင်ကတော့ကျွန်တော်တို့အဲလေးလာကြည့်တဲ့အခါမှာတစ်ဖက်သက်ဟိုရေးထားတဲ့အစီရင်ခံစာဖြစ်တဲ့နောက်တစ်ခုကဒီလိုမျိုးအစီရင်ခံစာသူ့အစီရင်ခံစာကြောင့်ကျွန်တော်ရခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့လူမှုသားစာတာဖြစ်မှုပေါ့နော်အတိုင်းအဝန်းတွေအားလုံးကိုပေါင်းစည်းနေတိုင်းမျိုးပြပြစီုံတော့မကဘူးကျွန်တော်တို့ဆောင်ရွက်နေတဲ့ငင်းချမ်းရေးနောက်အမျိုးသားပြည်နယ်သမျက်ရေးခွပြိုးတိုးတက်ရေးတွေတရားတွေကိုအထူးကဲဖြစ်စေနိုင်တယ်အဟံသာဖြစ်စေနိုင်တယ်ဆိုတော့ကျွန်တော်တို့ကတွေ့ပါတယ်နောက်ဒီ first finding machine ရဲ့ report ကတမချမှုနဲ့ကျွန်တော်တို့ဓမ္မသိတန်ချမှုကိုလည်းမေကုံထုတ်เสียဖြစ်နေတဲ့အကြောင်းချက်တွေအများကြီးရှိတယ်။အဲဒီအားမှာဘာတွေရှိလဲဆိုရင်တော့တတိုင်းသားလူမျိုးနဲ့ပတ်သက်ပြီးတော့ဖော်ညွှန်းတဲ့အခါမှာအထင်မြင်လွဲမှားမှုတွေကိုဖြစ်ပေါ်စေတယ်။အဲတော့ကျွန်တော်တို့က ခုသွားနေတဲ့ပြန်လဲညီညွတ်ရေးပေါ့နော်ပေါင်းစည်းရေးသာသာသာဖြည်းရေးကိုဖမ်းမပေးပဲနဲ့ဒီတိုင်းလားနေချာမှာပို့ပြီးတော့ကွဲပြားစီပြီးတော့ကျွန်တော်တို့နိုင်ငံကျိုးကွဲရေးအထိအားပေးတဲ့သဘောဖြစ်နေတယ်ဆိုတော့ကျွန်တော်တို့ထင်တယ်
မြန်မာစစ်တပ်ထိတ်တန်းခေါင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့တောင်းဆိုမှုတွေနဲ့ပတ်သက်လို့လည်းဥစော်ထေးကအခုလိုတုံ့ပြန်ပါတယ
်ကျွန်တော်တို့ဟို statement လည်းထုတ်ထားပါတယ်အဓိကကတော့ကြီးမားတဲ့ဖိအားတွေဒီ first finding mission ပေါ်မှာရှိနေတယ်လို့ကျွန်တော်ယူဆတယ်အဲ့ဒါကြောင့်ပဲသူလိုချင်တဲ့အချက်တွေကိုပဲကောင်းလုပ်ပြီးဖော်ပြတယ်အထူးသဖြင့်ကတော့ကျွန်တော်တို့နိုင်ငံရဲ့ democracy အတွင်းကူးပြောင်းရေးကိုလမ်းလွှဲစေနိုင်တဲ့ခုနလိုအချက်တွေပါလာတယ်အဲ့ပါလာတဲ့အဟိုင်းနဲ့ပတ်သက်လို့တော့လက်ရှိကျွန်တော်တို့နိုင်ငံကတော့ကိုကျွန်တော်တို့ဥတီချက်ရှိတယ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအဲ့ပေါ်မှာလည်းကျွန်တော်ဂျားထဲမှာစိန်ခေါ်မှုတွေအများကြီးရှိနေတယ်အဲ့စိန်ခေါ်မှုတွေရှိနေတဲ့အချိန်မှာပဲဒီလိုမျိုးကျွန်တော်တို့နိုင်ငံအတွင်းမှာလို့ဟိုအဓိက key stakeholder တွေပေါ့နော်အရေးကြီးတဲ့လူတွေကြားမှာစီလုံးညင်းမှုတွေပြိုကွဲပျက်စီးအောင်အတကယ်အတိုင်းအတာပြည်သူတွေကြားမှာစီလုံးညင်းမှုပြိုကွဲပျက်စီးမှုအမှန်တရားကိုကျွန်တော်တို့ပြင်းထန်စွာကန့်ကွက်တယ်ဆိုပြီးတော့ပြောထားပေးသားပါအဲ့ဒါနဲ့အဓိက first finding machine မှာပါတဲ့အချက်ပေါ့နော်ကျွန်တော်တို့ကတော့အဲ့ဒါကြီးကန့်ကွက်တယ်သို့တော်လည်းပဲကျွန်တော်တို့ကတော့ကိုယ်လုပ်ရမယ်အလုပ်ပေါ့နော်ကိုယ်ရှောက်ရမယ်လမ်းလိုချင်တဲ့ဒီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပန်းနိုင်ဒါကိုတော့ကျွန်တော်တို့မမိတ်မတုံသွားမယ်ဒီတိုင်းပဲကျွန်တော်တို့ကဖြေချခြင်းလဲ
ဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမရယုံပြောရေးဆိုခွင့်ရှိသူဦးစောထေကပြောဆိုထားတာပါရခိုင်ရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်အပြင်းအထန်ဝေဖန်ပြောဆိုထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ရဲ့အစီရင်ခံစာထွက်ပေါ်လာတဲ့အချိန်မြန်မာစစ်တပ်ခေါင်းဆောင်တချို့ကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့တောင်းဆိုနေချိန်မှာပဲမြန်မာအစိုးရဘက်ကအခုလိုတုံ့ပြန်ပြောဆိုတာပါမနေ့ကနိုင်ငံတော်ကြိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန်ကတော့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘယ်လိုတပ်ဖြတ်မှုမျိုးမတွေ့မဆိုလက်နက်ကင်တပ်ဖွဲ့တွေအနေနဲ့တာဝန်ခံမှုရှိစေရေးအရေးကြီးတယ်ဆိုတာတွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်ရှင်ဒီရေတောက်ကြနေညနေပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီး KIO ဌာနချုပ်လိုင်စာမှာတိုင်းသားလက်နက်ကင်အဖွဲ့၅ဖွဲ့ခေါင်းဆောင်တွေတွေ့ဆုံခဲ့ကြတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။တိုင်းသားလက်နက်ကင်အဖွဲ့တွေနဲ့အနေထားတစ်ဖွဲ့နဲ့တစ်ဖွဲ့မတူညီပေမဲ့ငင်းငယ်ကြီးလုပ်ငန်းစဉ်မှာအားလုံးပါဝင်လာနိုင်မှုအတွက်အလို့သဘောတွေ့ဆုံဆွေးနွေးကြပြီးအချင်းချင်းနားလည်မှုပုံမူရခဲ့တဲ့အကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာမှာကျင်းပတဲ့တိုင်းသားညီလာခံကိုတက်ရောက်ခဲ့သူခေါင်းဆောင်တူက VOE ကိုပြောပါရယ် KIU ဌာနချုပ်လိုင်စာမှာတိုင်းသားလက်နက်ကင်အဖွဲ့၅ဘွဲ့ကခေါင်းဆောင်တွေတွေ့ဆုံပြီးလက်ရှိငင်းငယ်လုပ်ငန်းစဉ်ဆောင်ရွက်မှုအခြေအနေကိုအမြင်ချင်းဖလှယ်ခဲ့ကြတာလည်းဖြစ်ပါရယ်ဒီသတင်းကို VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါရယ
်ဟုတ်ကဲ့ဒီစည်းဝေးကိုစက်တင်ဘာလ18ရက်နေ့ကနေ19ရက်နေ့အထိလိုင်စာမြို့မှာ၃ရက်ကြာကျင်းပခဲ့တာဖြစ်ပြီး NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရစ်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ KNU ကရင်မျိုးသားစည်းရုံး CNF ချင်းမျိုးသားတပ်ဦး NMSP ဝန်ပြစ်သစ်ပါတီနဲ့လက်မှတ်ရေးထိုးသေးတဲ့ KNPP KNU မျိုးသားတိုးတက်ရေးပါတီ KIO ကချင်လွတ်လပ်ရေးအဖွဲ့ကခေါင်းဆောင်တွေဆွေးနွေးခဲ့တာဖြစ်ပါတယ်အဓိကဆွေးနွေးဖြစ်တဲ့အချက်တွေကိုတော့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်အဓိကခေါင်းစဉ်အနေနဲ့ဆွေးနွေးတာကတော့အခုလက်ရှိတပိတ်ချင်းစီရဲ့ငင်းချမ်းကြီးဒီပေါ့အဲ့ဒီအခြေအနေတွေကိုတင်ပြဆွေးနွေးကြတာဒုတိယအချက်ကတော့ဆက်လက်ပြီးတော့မှဒီငင်းချမ်းကြီးလမ်းစဉ်တွေကိုပူပေါင်းပြီးမှဘယ်လိုလုပ်ရင်ကောင်းမလဲဆိုတဲ့ဒီခေါင်းစဉ်တွေကိုဆွေးနွေးတယ်ဆိုတဲ့ကျောင်းကြီးကျွန်တော်ကြားပြရပါတယ်။ဒါပေမဲ့အဲ့ဒီအစည်းအဝေးကတော့ဆုံးဖြတ်ချက်ချတဲ့အစည်းအဝေးတော့မဟုတ်ဘူးပေါ့။လူတဘောနဲ့ဆွေးနွေးတယ်လို့ကြားပါလား
။လိုင်စာကိုတော့ရောက်ဆွေးနွေးခဲ့တဲ့ KNU ဒုဥက္ကဋ္ဌဘဒိုစောခွေထူးဝင်းကတော့ဒီဆွေးနွေးပွဲကနေအပြန်အလှန်နားလည်မှုပုံမရရှိခဲ့ကြောင်းပြောပါတယ
်။ကုညီချင်းရဲ့လုပ်ငန်းစီမှာလည်းဒီလိုတည်တည်ထိုက်တဲ့ဟာဒီကျွန်တော်ယူဆရခဲ့တဲ့နော်ဆင်ခုမှုတွေကိုဘယ်လိုပုံမှန်ဆောင်ရွက်ပြီးတော့ကျော်လာပါမယ်ဆိုတဲ့ကိစ္စနောက်တစ်ခုကကျွန်တော်နိုင်ငံရင်းချမ်းရေးအတွက်ကအားလုံးပါဝင်နိုင်ဖို့လည်းအရေးကြီးတယ်လေအနေထားမတူပေမဲ့လည်းကျွန်တော်တို့ရဲ့ပုံမှန်ဆောင်ရွက်မှုနဲ့ဒီနိုင်ငံရေးလုပ်ငန်းစီမှာပါဝင်လာနိုင်ဖို့အတွက်တော့ကျွန်တော်အဲ့လိုပဲပြင်ပြခဲ့တယ်ပုံမှန်နားလည်မှုတော့ရှိလာပါတယ်ဆိုတဲ့သဘောကကျွန်တော်တို့ကအတူတူကဒီနိုင်ငံရဲ့ရင်းချမ်းရေးအတွက်ဘယ်လိုခံရလဲဘယ်လိုပုံမှန်လဲဆိုတဲ့ကိစ္စတော့ကျွန်တော်ဒီကစဉ်းစားဘယ်လိုလဲစဉ်းစားမှာပေါ့နော်ဒီလိုဖွဲ့စည်းခြင်းနဲ့လည်းကျွန်တော်စဉ်းစားမှာပါ
KIO ကိုယ်စားလှယ်အဖွဲ့ရဲ့ဘက်ကလည်းမကြသေးခင်ကတရုတ်ပြည်မှာတမ်ရော့ဘက်ကကိုယ်စားလှယ်တွေနဲ့ဆွေးနွေးခဲ့တဲ့အခြေအနေတွေကိုပြန်လည်ရှင်းပြခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးမှာတော့နိုင်ငံရေးကဏ္ဍမှာဖက်ဒရယ်ရေးကိစ္စနဲ့လုံခြုံရေးကဏ္ဍမှာတက်တွေပြန်လည်ပေါင်းစည်းရေးကိစ္စတွေကိုမဆွေးနွေးနိုင်ခဲ့ပါဘူး။လာမယ့်ရက်တွေအတွင်းမှာတော့တန်သာလက်နက်ကိုင်အဖွဲ့အစိုးရလွှတ်တော်တမ်ရော့စတဲ့အင်အားစုတွေကြားမှာအဟန့်တားဖြစ်နေတဲ့အခက်အခဲတွေကိုအလွတ်တဘောထပ်မံညှိနှိုင်းဆွေးနွေးနိုင်မယ်လို့မျှော်လင့်ထားကြပါတယ်
။ကိုမိုးစောပါရှင်။အခုဆက်ပြီးတော့မြန်မာကျန်းမာရေးတန်ဖိုးစတိုက်ကြဆင်းနေတာကြောင့်အဓိကလိုအပ်တဲ့ငွေကြေးစီးဆင်းမှုတွေကိုမြန်မာအစိုးရဘက်ကစီစစ်တာတွေလုပ်နေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာကျန်းမာရေးတန်ဖိုးဆက်ကျနေပြီးဒီကနေ့ညနေပိုင်းအမေရိကန်ဒေါ်လာကိုငွေလဲနှုန်း1620ကျော်အထိရှိနေဆဲဖြစ်ပါတယ်။အခောက်ရွှေဈေးတစ်ကျပ်သားကို10,400ကျော်ဝန်းကျင်ထိရောက်သွားပြီးဝယ်မဲ့သူမရှိသလောက်နှီးပါဖြစ်နေတဲ့အတွက်ရွှေဆိုင်တချို့အယောင်းဝယ်ရပ်ဆိုင်းရမယ့်အခြေအနေတောင်ရောက်နေပြီဆိုပြီးရွှေအယောင်းဝယ်လုပ်သူတချို့ကပြောပါတယ်။မြန်မာစိုးရဘက်ကတော့ကြက်ငွေတန်ဖိုးကျဆင်းမှုကိုဟန့်တားနိုင်အောင်အဓိကလိုအပ်တဲ့ငွေကြေးစီးဆင်းမှုတွေကိုစီစစ်နေတယ်လို့ဆိုပါတယ်။ VOA သတင်းတောက်ကိုကောင်းဆန်ဟင်းကတင်ပြပါမယ်။
မြန်မာကျပ်ငွေတန်ဖိုးစတိုက်ကျဆင်းတဲ့အချိန်တည်းမှာအခောက်ရွှေဈေးကလည်းဈေးတဲ့နေရအတွက်အယောင်းဝယ်ပါလာကြောင့်ရဆိုင်ရမယ့်အခြေအနေရောက်နေပြီလို့ရခိုင်မြို့ကရွှေဆိုင်ပိုင်ရှင်တဦးက VOA ကိုအခုလိုပြောပါရစေ။အယ
ောင်းဝယ်ကဈေးလုံးကမြင့်လာတဲ့အခါကျတော့အခုဟိုဝယ်ရလူတွေမှာအခက်အခဲရှိသွားတယ်လေ။အခက်အခဲရှိသွားတယ်ဆိုတော့သူကစီးပွားရေးကလည်းတက်လာတာမဟုတ်ဘူး။အခုလက်ရှိနေသားလို့ဝယ်ရတဲ့တိုင်းကလုပ်ငန်းကောင်းဆောင်ကအကြောက်ကိုပြည့်နေတာဘူးငွေကမရှိတော့တာကြတော့ဟိုကျွန်တော်တို့လည်းဒီအယောင်းဝယ်ကြတာပေါ့အဲ့လေသားပါ
မန္တလေးတိုင်းရွှေလုံငန်းရှင်များအသင်းဥက္ကဋ္ဌဦးတင်ထွန်းကလည်းရွှေဈေးတည်ငြိမ်ဖို့လိုပေမဲ့မရှိမဖြစ်ပစ္စည်းမဟုတ်တာကြောင့်အခြားအခြေခံစားသောက်ကုန်ပစ္စည်းတွေလောက်စားသုံးသူတွေအပေါ်ထိခိုက်မှုမရှိဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းတည်ငြိမ်အောင်အတက်နိုင်ဆုံးထိနေတယ်လို့သူကအခုလိုပြောပါတယ
်။လက်ငင်းရောင်းဝယ်ပဲလုပ်ကုန်မယ်ဆိုကျွန်တော်ကလုပ်ပလိုက်တာလေ။အဓိကကတော့ဒေါ်လာဈေးပါပဲ။ဒေါ်လာဈေးတည့်ပြန်လိုက်တယ်မယ်။ဒေါ်လာဈေးကျရင်ပြန်ကျမယ်။ချွေးစားလို့ရတဲ့ပစ္စည်းမျိုးတော့မဝယ်နဲ့မဟုတ်တဲ့ကတည်းကရှိပြတယ်။ဒေါ်လာဈေးတည့်ရင်လည်းသူကတော်ပါကျန်တဲ့အဲအကူဟာပေါ့တက်စီစီကျန်တဲ့ပါသေးတယ်အကူတက်တက်ခါဆိုးချက်ချက်စီအကူတက်ကုန်တာလေတက်ကုန်တဲ့ခါကျတော့ခန်းညင်ပြီးရစားချက်တော့စားအကူတက်သွားပါလေတဲ့အချိန်ကလူတန်းစားကအဲ့ဒါကြောင့်အဲ့ဒီညာတဲ့ရင်တော့ဒုက္ခရောက်ပါပဲချွေကြောင့်ဒုက္ခရောက်ဆရာကြောင့်ရှိဘူးကြကျွန်တော်တို့ကတော့ချွေဟိုချွေစီဟိုတင်းနေစီကျင်တာလေကျွန်တော်ကြတာနဲ့တက်တာနဲ့တင်းနေစီကျင်တာပဲသူအထိုက်လျောက်တော့ရှိအောင်တင်းနေစီကျင်တာပဲဒါမှလို့ငွေစည်းရတက်တင်နေတဲ့ခါကျတော့
မြန်မာကျပ်ငွေတန်ဖိုးစတိုက်ကျဆင်းတဲ့ဈေးကွက်ရဲ့ရိုက်ခတ်မှုအဖြစ်နိုင်ငံခြားငွေနဲ့မှာယူတဲ့စေဝါနဲ့ကျမကြီးတုံးပစ္စည်းတချို့ဈေးတက်သွားပြီးဖြန့်ဖြူးရောင်းချတဲ့ကုမ္ပဏီတချို့ကလည်းဈေးကွက်ကိုစောင့်ကြည့်တဲ့အနေနဲ့ရောင်းဝယ်ခဏရထားပါတယ်ဒီလိုရနာချိန်မှာရွှေဆိုင်တချို့လည်းရောင်းဝယ်ရက်တက်ရမယ့်အခြေအနေရင်ဆိုင်နေရတယ်လို့ရွှေရောင်းအဝယ်လုပ်တဲ့သူတချို့ကပြောပါတယ်ကျပ်ငွေတန်ဖိုးချဆင်းတာဟာနိုင်ငံတကာငွေကြေးစည်းကွက်ရဲ့ရက်ခတ်မှုဆိုပေမဲ့မြန်မာနိုင်ငံရဲ့အခြေခံစည်းဝါးရေးအားနည်းချက်တွေကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထည်နာတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒီနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာလည်းနိုင်ငံတော်တမတရုံဖြော်ရေးဆိုခွင့်ရှိသူဦးစော်တေးကကျပ်ငွေတန်ဖိုးချနေတဲ့ကိစ္စကိုအခုလိုပြောဆိုသွားပါတယ
်။ငွေစည်းအရန်တက်တဲ့ကမှာအဓိကပြည်သူတွေအတွက်အလောအဓိကလိုအပ်ချက်ပေါ့နော်မဖြစ်မနေတရေးရှင်ကိစ္စအရေးကြီးတဲ့စေဝါပစ္စည်းလိုအပ်ယူနောက်ချက်ကတကယ်လူမှုစားသုံးမှုကိုတိုက်ရိုက်ဟိုတက်ရောက်မှုပေါ့နော် transition cost တွေမြင့်လာမယ်စားသုံးပြီလို့ကိစ္စမျိုးပေါ့နော်ဒါမျိုးတွေဘယ်လိုလုပ်လဲဆိုတော့ဟိုလူကြီးတွေလည်းဟိုစဉ်းစားနေပါတယ်အကြံဉာဏ်တွေလည်းယူနေတယ်အပေါ်မှာလည်းဟိုမကြခင်မှာလည်းဒါတွေနဲ့ပတ်သက်ပြီးတော့တခုချင်းပေါ့နော်ဆိုလိုတာကျွန်တော်အော့အော်တောင်းနေဖြစ်သွားလို့လည်းမရဘူးလောက်ကိုင်းနေတဲ့လူတွေကိုလည်းဟိုကြောက်လန့်ကြပါတော့ဈေးကွက်လန့်သွားတဲ့ပုံစံမျိုးလည်းမဖြစ်စေရဘူးပေါ့နော်အရာရာကိုချိန်ဆပြီးလုပ်အရင်တော့လို့ဆိုရင်တော့ကျွန်တော်လွယ်တယ်ဆိုလိုတာကအရင်တော့လို့ဆိုရင်ဥပမာဒေါ်လာဈေးတက်တဲ့ဆိုရင်ဒေါ်လာရောင်းဝယ်တဲ့လူတွေရှိတယ်မြန်မာနိုင်ငံကြည့်လိုက်ရင်10ယောက်လောက်ပဲရှိတယ်ခေါ်လိုက်တယ်ခေါ်ပြီးတော့ထိမ့်တယ်ပေါ့ဗျာထိမ့်ပြီးမေးတယ်မြန်တယ်ဒါဆိုရင်သူဒေါ်လာဈေးကြတယ်ဒါပေမဲ့အခုအစိုးရကြတော့အဲ့လိုမျိုးလုပ်လို့မရအောင်လုပ်လည်းမလုပ်ချင်ဘူးပေါ့နော်မလုပ်ချင်တော့ဘာလုပ်နေလဲဆိုအခုပဲနေရာတွေကတကယ်ဘလို့ဖြစ်နေလဲအိုက်စင်းစရားတွေငွေကြေးစည်းစိမ်မှုတွေအဲ့အနေပတ်သက်လို့ကျွန်တော်ကစီစစ်နေတယ
်။ချက်ငွေတန်ဖိုးဟာအမေရိကန်ဒေါ်လာနဲ့ငွေလဲလဲနှုန်းစတိုက်ကျဆင်းခဲ့ပြီးခဲ့တဲ့3လကငွေလဲလဲနှုန်းနဲ့နှိုင်းယှဉ်ရင်း20ရာခိုင်နှုန်းကျော် ချင်းသွားတာဖြစ်ပါတယ်ဒီလိုကြတာကိုထိန်းထားနိုင်အောင်မြန်မာနိုင်ငံဘဟုဘက်ကစ조사နေပြီမဲ့အခုအချိန်အထိတော့ထိရမှုမရှိသေးပါဘူးစီးပွားရေးလုပ်ငန်းရှင်တွေကတော့ရေးချိန်မှာကုန်ထုတ်လုပ်ငန်းတွေအပေါ်ထိခိုက်လာနိုင်တဲ့အတွက်တရားမဝေငွေလဲလဲနေတဲ့လုပ်ငန်းတွေကိုထိထိရောက်ရောက်ဂိုင်းတွေနိုင်ဖို့နဲ့ငွေချေးတန်ဖိုးချဆင်းတာကိုအခွင့်ကောင်းယူစည်းကစားတာတွေကိုထိထိရောက်ရောက်ဂိုင်းတွေပေးဖို့ဘဟုဘန်နဲ့အစိုးရကိုအကြံပေးတောင်းဆိုနေကြပါတယ်ခင်ဗျာ
ကိုကောင်းဆန်ဟင်းတင်ပြပေးခဲ့တာပါအခုတော့မနေ့ပြန်တိုက်ရိုက်လေလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင
်ရရှိနေပြန်မြန်မာနိုင်ငံရဲ့လူခွေမှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့အချိန်ဒီတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာသရရှင်တွေကရောဘယ်လိုယူဆကြပါလဲဒီမိုကရေစီအခုပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးလက်ရှိအခြေအနေသုံးသပ်မှုတွေကိုလာမဲ့စနေညပိုင်းတိုင်းရေးလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းများလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်တိုင်းရေးလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်မြန်ကြမယ့်သတင်းရှင်တွေကိုကြည့်ကြပါရစေခင်ဗျာ
။ VOE ရဲ့တရိုက်လီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေတာပါ။မနေ့ပြန်စနေညတရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုကျမတို့ထုတ်လွှင့်တဲ့ရေဒီယိုစီစဉ်ပြီးပြီးချင်းမှာပဲAsia Set 7 ဂျူရုကနေထုတ်လွှင့်တဲ့ VOA နေ့စဉ် TV သတင်းလွှာအစီအစဉ်ကိုစောင့်မျှော်နားဆင်နိုင်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်။တန်ဇန်းနီးယားနိုင်ငံဗစ်တိုးရီးယားရေကမ်းမှာမနေ့ကခီးတဲ့ရင်ဂရိုသင်မောတိမ်မောက်မှုကြောင့်တိစုံသူတရားကျော်တဲ့မနေ့ရှိတဲ့ကြောင်းနိုင်ငံမရီယူကဒီနေ့ပဲပြောဆိုလိုက်ပါတယ်အထမတိကျန်နေနေတဲ့သူတွေနဲ့တိစုံသူတွေကိုရှာဖွေကယ်ဆယ်ရေးစီစဉ်နေပြီးတော့ဒီမနေ့မနေ့ပိုင်းမှာပဲပြန်လည်စတင်လိုက်တာပါတရုတ်နိုင်ငံကစစ်ပတ်ဆိုင်ရာအေဂျင်စီတစ်ခုပေါ်အမေရိကန်ပြည်ထောင်စုကအရေးယူတက္ကသိုလ်မှချမှတ်ထားတာကိုပြန်လည်ရုပ်သိမ်းပေးမလားဒါမှမဟုတ်ရင်နောက်ဆက်တွဲအကျိုးဆက်တွေကိုရင်ဆိုင်မလားဆိုပြီးတရုတ်နိုင်ငံကအမေရိကန်ကိုသတိပေးလိုက်ပါတယ်အရေးယူတက္ကသိုလ်မှုတွေကိုတရုတ်နိုင်ငံကတရားဝင်ကန့်ကွက်တဲ့အကြောင်းနဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခဲ့ရကန်ရှောင်ကသတင်းတောက်တွေကိုဒီနေ့ပဲပြောဆိုလိုက်တာပါအင်တာနက်ကနေဖောက်ထွင်းတက္ကသိုလ်မှုတွေဆက်သွယ်ရေးကွန်ရက်တွေကိုထိုးပေါက်မှုတွေနဲ့တခြားအွန်လိုင်းတက္ကသိုလ်မှုကျူးလွန်သူတွေအနေနဲ့ထိုက်သည့်နဲ့ပေးဆက်မှုတွေကိုရင်ဆိုင်ရမှာဖြစ်တဲ့အကြောင်းဆာဗာအင်တာနက်လုံခြုံရေးအတွက်ပြင်ဆင်နေတဲ့အမေရိကန်ပြည်ထောင်စုကသတိပေးလိုက်ပါတယ်ပြည်ပနိုင်ငံတွေအကြံဖက်ဝါရီအုပ်စုတွေရာဇဝတ်ကိန်းတွေအွန်လိုင်းချင်းကြောက်မှုတွေကြီးထွားလာနေတာကိုအပြင်းထန်တုံ့ပြန်သွားမဲ့အမျိုးသားစိုက်ဘာလုံခြုံရေးမဟာဗျူဟာကိုတော့သမ္မတဒေါ်နယ်ထရန့်ကမနေ့ကပဲလက်မှတ်ရေးထိုးခဲ့တာပါဒီခိုင်ပြည်နယ်မှာပြည်ခရိုင်နယ်ထက်ဖြစ်ပွားခဲ့တဲ့ပြည်ပကတ်တွေအတွင်းရွှေညာမိုးစင်းနေပေါ်ကျွလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူယုံတုံတမျက်ဖြတ်မှုဖြစ်တတ်မှာပေါ့ကနေဒါလွှတ်တော်ကတခဲနဲ့ဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေဖွဲ့ရဲ့တွေးရှိချက်တွေကိုထောက်ခံကြောင်းနဲ့ရွှေညာတွေပေါ်ကျွလွန်တဲ့လူရက်တွေအတွက်မြန်မာစစ်တပ်ရဲ့အမြင့်ဆုံးအဆင့်ကပုဂ္ဂိုလ်တွေမှာတာဝန်ရှိပြီးလူမျိုးတုံတမျက်ဖြတ်မှုဖြစ်တတ်မှတ်နိုင်ကြောင်းလည်းပြောဆိုခဲ့ကြတာပါအမေရိကန်ပြည်ထောင်စုဝါရှင်တန်မှာရောက်နေတဲ့ကနေဒါနိုင်ငံရဲ့ဝန်ကြီးခရစ်ရှာဖီလန်ကလည်းလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းမနေ့ကပဲပြောဆိုခဲ့တာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကအကိုညံဝင်းအောင်ဖြစ်ပြီးအတန်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voidet Sonic ဖြစ်ပါတယ်။ VOA American အတန်းညနေပဲမြန်မာဘာသာအစည်းအဝေးကို line to meter 16.25 ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီအကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာကျမတို့ပြန်ဆောင်ကြရအောင်ပါရှင်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများပါစင်အောင်ပါ
This program has come to you from the Voice of America, Washington.
From Washington, this